ပြည်သူ့လွှတ်တော်မှာအဆိုတင်သွင်းထားတဲ့အချိုးကျကုစားပြုစနစ် PR ကျင့်သုံးရေးနဲ့ပတ်သက်ပြီးကော်မရှင်ဖွဲ့လေးလာသုံးသပ်ဖို့ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာသဘောတူဆုံးဖြတ်လိုက်ပါတယ်။ဒီလိုပညာရှင်တွေပါပါဝင်ပြီးကော်မရှင်ဖွဲ့သုံးသပ်လေးလာဖို့ကိစ္စကို PR စနစ်ကိုထောက်ခံသူလွှတ်တော်အမတ်တွေရောစန့်ကျင်ကန့်ကွက်သူလွှတ်တော်အမတ်တွေကပါလက်ခံလိုက်ကြတာပါ။အသေးစိတ်ကိုမတ်စုမုံကပြောပြပါမယ်
။ဟုတ်ကဲ့ပါ။နောင်ကျင်းပမဲ့ရွေးကောက်ပွဲတွေမှာအချိုးအကျကိုစားပြုစနစ် PR ကိုကျင့်သုံးရေးအစိုးရကိုအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ပဇွန်အောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပြီးတော့သူတင်သွင်းခဲ့တဲ့အစိုးရကိုလွှတ်တော်တွင်ဆွေးနွေးဖို့အများစုကသဘောတူထားခဲ့တာပါ။ထောက်ခံသူတွေနဲ့ဆွေးနွေးသူတွေနောက်ကြားနေသူတွေနှစ်ရက်တာအခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဇူလိုင်လ29ရက်နေ့မှာတော့ PR စနစ်နဲ့ပတ်သက်လို့ကော်မရှင်ဖွဲ့ပြီးလေးလာသုံးသပ်ကြဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောတဲ့အပေါ်မှာအားလုံးကသဘောတူလိုက်တဲ့အကြောင်းကချင်ပြည်နယ်အင်ကျန်းရံမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကပြောပါတယ
်ဆွေးနွေးမှာဟိုဥက္ကဋ္ဌကတော့ဒီကနေ့ပတ်သက်မှာကော်မရှင်တစ်ခုဖွဲ့မှာပေါ့နော်ဒီမှာနိုင်ငံနဲ့အသင့်တော်ဆုံးဘလိုမျိုးဝိုင်းပြီးရွေးချယ်ကြမယ်ဆိုတာပညာရှင်တွေရောပါမှာဒီကော်မရှင်ဖွဲ့ပြီးမှာအဲဆွေးနွေးဆုံးချဖို့အတွက်အဲ့လိုပဲပြောမှအဲ့ဒီကိစ္စကိုအလုံးဝိုင်းအတည်ပြုလိုက်ပါတယ်ဒီနေ့မှကျွန်တော်ကအဲ့ဒါပြောရဆိုဘယ်တော့စဖွဲ့မယ်ဆိုတာမပြောဘူးအဲ့လိုကော်မရှင်ဖွဲ့ကော်မရှင်ရဲ့ဆုံးဖြတ်ချက်ပြီးနောက်မှဒီအောင်စွတ်တော်အားဒါကိုဥပဒေရေးဆွဲမယ်လို့ပြောတယ်ဒီအောင်စွတ်တော်ဥပဒေရေးဆွဲပြီးမှပဲအဲ့ဒါအတည်ပြုမှပေါ့နော်အလုပ်မယ်လို့အဲ့လိုပြောပါတယ်
ကချင်ပြည်နယ်စည်းလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့အမတ်ဒေါ်ဒွဲဘူးကလွှတ်တော်တွင်တိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေနဲ့အမျိုးသမီးကိုယ်စားလှယ်တွေပါဝင်နိုင်မှုပိုများလာနိုင်မယ်လို့ယုံကြည်ပြီးတော့ PR အချိုးအကျကိုစားပြုစနစ်ကိုထောက်ခံဆွေးနွေးခဲ့သူဖြစ်ပါတယ်။ PR စနစ်နဲ့ပတ်သက်လို့စပြီးတော့ပြောဆိုဆွေးနွေးကြခြင်းကလေးကတောက်လျှောက်ကန့်ကွက်လာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကPR စနစ်နဲ့ပတ်သက်လို့ကော်မတီကော်မရှင်ဖွဲ့ပြီးလေ့လာသုံးသပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့လက်ခံသဘောတူတယ်လို့ဆိုပါတယ်
။ဟိုတွတ်တော်အုပ်ရာကြီးကပြောတာပေါ့နော်။အဲဒါဆိုတော့ဒီတိုင်းနာစီစုံညီညီရလည်းမဖြစ်မနေလိုအပ်တယ်။အမှုသားပြန်လဲတင်းမြေကြီးကလည်းမဖြစ်မနေလိုအပ်တယ်။အဲဒီအတိုင်းပဲပေါ့နော်။ခုနကတရားဥပဒေစိုးမိုးနဲ့ဒီငင်းအီးကန်းဒီတွင်းငင်းရရလည်းမဖြစ်မနေလိုအပ်တယ်။အဲ့ဒါဒီအထူးကိမခံနိုင်တဲ့အတွက်ကျွန်တော်အနေနဲ့ဒီလိုစနစ်ကို PR စနစ်ကိုအခြေခံပြီးတော့ရွေးကောက်ပွဲစနစ်ကိုပြည်သူ့လွှတ်တော်အတွက်တိုင်းဒေသကြီးပြည်နယ်မှာဆောင်ရွက်မယ်ဆိုတဲ့အဆိုဆိုရင်ကျွန်တော်လက်မခံနိုင်ဘူးလက်မခံတာပါလဲဆိုတော့ဒီလိုဆောင်ရွက်တဲ့နေရာမှာမျက်နှာကြက်ကြက်ဖြစ်အောင်ကော်မတီကော်မရှင်ဖွဲ့ပြီးတဲ့အခါမှာကော်မတီကော်မရှင်ရဲ့သုံးသပ်အကြံပြုချက်ကိုလွှတ်တော်ကအဆုံးဖြတ်ယူပြီးတော့မှဆောင်ရွက်သွားမှာဖြစ်တယ်လို့အဲ့လိုဆုံးဖြတ်လိုက်တယ်ဒါအဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကို PR စနစ်ကိုထောက်လက်ခံတာမဟုတ်ဘူးတို့တော့ဥက္ကရာကနေပြီးတော့ကော်မတီကော်မရှင်ဖွဲ့တည်တဲ့အခါမှာဒီကော်မတီကော်မရှင်ရဲ့သုံးသပ်အကြံပြုချက်ကိုတွတ်တော်မှအဆုံးဖြတ်ယူပြန်ယူမယ်လို့ပြောတဲ့အတွက်ကျွန်တော်တို့ကမကန့်ကွက်တာအဲဒီတွတ်တော်ဥက္ကရာရဲ့ဒီအထက်မှာရှင်းလင်းချက်ကိုပဲကျွန်တော်တို့ကထောက်ခံတာဗျ
PR စနစ်ကိုတိုင်းဒေသကြီးတွေမှာကျင့်သုံးမယ်ဆိုရင်တိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေပါဝင်နိုင်ခွင့်ပိုများလာနိုင်မယ်လို့ကချင်ပြည်နယ်အမတ်ဒေါ်ဒွဲဘူးကယုံကြည်ပေမဲ့အဲ့ဒါနဲ့စန့်ကျင်ဘက်တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်နိုင်မှုအခွင့်အလမ်းနဲ့မယ်လို့ယူဆသူကတော့ကြားပြူပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်ဦးရထွန်းဖြစ်ပါတယ်
။ဒါစနစ်ပြောင်းလဲကျင့်သုံးမယ်ဆိုလို့ရှိရင်အဲ့ဒီအခွင့်အလမ်းနဲ့တော့ဒါတော့မလို့လက်ရှိအခွင့်အလမ်းနဲ့ဒါကျွန်တော်ကပြင်လျော်တယ်၊ကိုက်ယူတယ်။အဲတခြားစနစ်တွေမပြောင်းပြန်ဘူးဆိုတဲ့အမြင်မျိုးနဲ့ကျွန်တော်ကအနာထောက်ပေါ်တာဖြစ်တာပေါ့ကျွန်တော်တို့ရဲ့နိုင်ငံရဲ့အဖြစ်အနေနဲ့တိုက်နေတဲ့စနစ်လို့ပြောထားတာဖြစ်တဲ့အတွက်ကြောင့်မလို့အပြစ်သဘောအနေနဲ့ဆွေးနွေးလို့ရှိရင်လည်းဆွေးနွေးနိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့ကျွန်တော်တို့ပါတီအနေနဲ့ကတခြားသောတိုင်းရင်းသားပါတီတွေနဲ့လည်းကျွန်တော်တို့အပြင်မှာညှိနှိုင်းတိုင်ပင်ထားတာဖြစ်တဲ့အတွက်ဒီကိစ္စညီညွတ်ရေးပြတဲ့အနေနဲ့ကျွန်တော်တို့ကဒီဟာကိုကျွန်တော်တို့ကစနစ်ပြောင်းအပြောင်းလဲကိုကျွန်တော်တို့ရောက်ပွဲစနစ်အပြောင်းလဲကိုကန့်ကွက်တယ်ဆိုတဲ့သဘောထားကိုထောက်ပေါ်တဲ့အနေနဲ့ဒီညီညွတ်
တိုင်းရင်းသားပါတီတချို့ကလွှတ်တော်ကိုယ်စားလှယ်အယောက်30ကျော်လွှတ်တော်အစည်းအဝေးကိုမတက်ဖဲနဲ့သဘောမတူကြောင်းပြသခဲ့တဲ့အထက်မှာကြားပြူပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်18ဦးစလုံးလဲပါဝင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ PR စနစ်နဲ့ပတ်သက်လို့ကော်မရှင်ဖွဲ့ပြီးလေ့လာသုံးသပ်ဖို့သဘောတူလိုက်ကြပြီးဖြစ်ပေမဲ့လည်းဘသူတွေပါဝင်ပြီးတော့ဘတော်စာဖွဲ့မယ်ကော်မရှင်တက်တန်းကဘယ်လောက်ကြမယ်စတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူးရှင်။